အခုကျင်းပစဲ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာဒုသမရဟန်နရီဖန်ဒီယူကဗိုလ်ဒုနေညံ့နေပိုင်းမေကွန်းပြောကြားရမှာစက်တင်ဘာလ19ရက်နေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တဲ့မေကွန်းပါအဓိကအချက်တွေကိုကောက်နှုတ်တင်ပြသွားပါတယ
် In touching upon this situation in Rakhine she said that Myanmar shares the concern of the international community regarding displacements and suffering of all communities affected by the latest round of terrorist attacks. She also stressed that, and I quote, we condemn all human rights violation and unlawful violence.
ဒီကိန်းပြည်နယ်အခြေအနေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ပြောခဲ့တာကနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဥယင်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေနဲ့ဘီဒုက္ခရောက်တဲ့လူအဖွဲ့အစည်းတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူမြန်မာအစိုးရကစိုးရိမ်ပြီးစိတ်မကောင်းဖြစ်မိကြောင်းအကြမ်းဖက်မှုတွေကိုရှုတ်ချကြောင်းရခိုင်ပြည်နယ်တဝန်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိစေဖို့အစိုးရအနေနဲ့တနိဒံခိုင်မာတဲ့အကြောင်းနေမြေချင်းလေးလှုပ်ဆောင်ရမှာလိုက်နာမယ့်စည်းမျဉ်းတွေအရတင်းနေကြလိုက်နာဖို့နဲ့ထင်းထင်းသိမ့်သိမ့်ဆောင်ရွက်ဖို့နှစ်ဖက်တိုက်ခိုက်မှုတွေကြောင့်မလိုလားအပ်တဲ့ပျက်စီးမှုများမဖြစ်စေဖို့အပြစ်မဲ့အရသားတွေဘေးအန္တရာယ်မကျစေဖို့လူညုံရေးတပ်ဖွဲ့တွေကိုညွှန်ကြားထားကြောင်းသူကပြောသွားတာပါဒါအပြင်လူညုံရေးဆောင်ရွက်တဲ့နေရာမှာစီကံစနစ်နဲ့အညီလှုပ်ဆောင်ဖို့မသက်ဆန်သူတွေကိုမထိခိုက်စေအောင်တည်ထားဆောင်ရွက်ဖို့ပြောကြားတာလို့ဆိုပါတယ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့တည်ငြိမ်မှုတရားဥပဒေစိုးမိုးမှုကိုချိုးဖောက်တဲ့မြည်သူမဆိုအရေးယူသွားမှာဖြစ်တဲ့အကြောင်းနဲ့ပြည်ပကတွေကြောင့်ဒုက္ခရောက်နေသူအားလုံးအတွက်လွန်စွာဆင်မကောင်းဖြစ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အခြေအနေဟာသူတို့အစိုးရတက်လာတဲ့အချိန်ကစပြီးဦးစားပေးဆောင်ရွက်လာတဲ့ကိစ္စတရက်ဖြစ်ပြီးညဉ့်ညံ့ရေးတည်ငြိမ်ရေးနဲ့လူအဖွဲ့အစည်းတွေကြားချစ်ချစ်ရင်းနှီးမှုပြန်လည်ရရှိဖို့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒုသမရဟန်နရီဗန်ဒီယူကပြောကြားခဲ့ပါတယ်။2019ဩဂုတ်လ24ရက်နေ့ကကိုဖီအာနန်ကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ခဲ့တာကိုအစိုးရကကြိုဆိုပြီးအကောင့်ထည့်ဖော်ဖို့ကြိုးပမ်းနေကြောင်းယနေ့ကဘာကိုပြောခွင့်ရရှိလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့ပြီးခဲ့တဲ့လကရခိုင်ပြည်နယ်မှာ ARS ရဲ့အကြမ်းဖက်သမားတွေလူညုံရေးစခန်းပေါင်း30ကိုဝင်တိုက်ခဲ့တဲ့အတွက်ကြောင့်လူသေဆုံးမှုဥယျာဉ်ဆွန့်ခွာထွက်ပြေးမှုတွေဘေးဒုက္ခတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့တာကိုဒုသမရဟန်နရီဗန်ဒီယူကရှင်းလင်းခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်ပြီးလွန်စွာစိုးရိမ်မကင်းဖြစ်နေကြောင်းလည်းသူကရှင်းရှင်းလင်းလင်းပြောဆိုခဲ့ပြီးစရမလာ9ရက်နေ့ကစလို့လက်နက်ကင်တိုက်ခိုက်မှုတွေရပ်ဆဲသွားတဲ့အတွက်အချင်းတွေဟာတိုးတက်ကောင်းမွန်လာပြီဖြစ်ပေမဲ့လို့လဲတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတဲ့မွတ်စလင်ရေအတွက်ဟာတိုးနေတဲ့အပေါ်မှာလဲစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ဘာကြောင့်ဒီလိုထွက်ပြေးတာကိုသိလို့တဲ့အကြောင်းတစ်ချိန်တည်းမှာပဲကျေးရွာတွေမှာမွတ်စလင်အများစုထွက်မပြေးပဲရှိနေသေးကြောင်းကိုတော့လူတွေသိတာနေပါသေးကြောင်းသူ့မိခွန်းမှာထောက်ပြသွားပါတယ်ဒါပြင်အရေးကြီးတဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေစီထောက်ပံ့ဖို့ကသူတို့အစိုးရရဲ့ထိတ်တန့်ဦးစားပေးမှုတရက်ဖြစ်ကြောင်းရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေဟာမြန်မာအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံတရက်ဖြစ်ပြီးအကောင့်ထည့်ဖို့ကော်မတီတရက်ဖွဲ့စည်းခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကလုံရက်တွေစတင်အကောင့်ထည့်ဖို့နေပြီဖြစ်ကြောင်းမြန်မာဒုသမရကပြောကြားခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့တိုးတက်မှုတွေရရှိခဲ့ပေမဲ့ရှေ့လန်ကီးဟာခက်ခဲမဲ့အကြောင်းဒီမိုကရေစီအသွင်ကူးပြောင်းရေးကာလထိလွယ်ရှလွယ်အခြေအနေမှာရှိတဲ့အတွက်ကြောင့်အခုလိုအရေးကြီးတဲ့အချိန်ခါမှာငြိမ်းချမ်းရေးတာယာဝါပြောရေးဒီမိုကရေစီရေးအတွက်မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုနိုင်ငံတကာလူ့အဖွဲ့အစည်းကထောက်ခံအားပေးဖို့မေတ္တာရပ်ခံကြောင်းလဲဒုသမရဟန်နရီဗန်ဒီယူကသူ့ရဲ့ကုလမေကွန်းညီကုန်းမှာပြောကြားသွားပါတယ်ခင်ဗျာ